မင်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျောလင့်စရာလူငယ်ကဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ဒိက္ခာရောယဆရာဆိုင်းမျိုးမြင့်ရေးသားထားတဲ့ဖျားမြစ်တာကိုတည်ခြင်းကသာအရေးကြီးဆုံးပါဆိုတဲ့အကြောင်းအရာလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီခေတ်ကြီးထဲမှာအချက်လက်တွေကိုရှာဖို့ဆိုတာအင်မတန်လွယ်ပါတယ်။ကိုတည်ခြင်းတဲ့အကြောင်းအရာတွေပေါ်ကိုဘလောက်စိတ်ဝင်စားတယ်လဲ။ကိုတည်ဖို့ဘလောက်အချိန်ပေးနိုင်တယ်လဲဆိုတဲ့အချက်ပေါ်မူတည်ပြီးအလွယ်တကူရှာလို့ရတဲ့ခေတ်ကြီးဖြစ်ပါတယ်။သတိပြုစရာကတော့ကိုရှာတဲ့အချက်လက်တွေကခိုင်လုံတဲ့သတင်းဌာနကလာသလား။မှန်ကန်တဲ့အရင်းမြစ်ကဟုတ်ရဲ့လားဆိုတာသေချာလေ့လာထားသင့်ပါတယ်။အချက်လက်များများစုနိုင်ရင်အချက်လက်များများပြောနိုင်ရင်လူအထင်ကြီးတယ်ဆိုတဲ့ကာလမှာအမှုတော်ဆောင်စရာတွေတော်တော်များများလဲအချက်လက်တွေကိုစုနိုင်သလောက်စုပြီးဟောပြောဝင်ငှလာကြတယ်။ကျွန်တော်ရေးတဲ့ကြပြားတွေကိုမြမစာတင်တဲ့ဆရာကစိတ်တူတူနဲ့ဆွဲဖြဲဘူးတယ်။တခါမဟုတ်ဘူးအကြိမ်ကြိမ်ပါပဲ။ကြပြားတစ်ခုတည်းမဟုတ်ဘူး။စာစီစာကုန်းတွေလည်းမှင်နီတွေနဲ့ချစ်ချဘူးတယ်။ဘာကြောင့်လဲဆိုတော့ကြပြားတွေကဖတ်စာအုပ်ထဲကအတိုင်းမဟုတ်နေလို့စာစီစာကုန်းနဲ့စကားပြေတွေကသူကိုင်နေတဲ့အထူးထုတ်စာအုပ်ထဲကအတိုင်းမဟုတ်လို့တဲ့။သူမသိတာကကျွန်တော်ကပုံနှိပ်စာအုပ်ထဲကကြပြားတွေကိုအလွတ်ကျက်ရတာထက်ကြပြားရင်းနှီးတွေကိုလေးလာပြီးကိုယ်တိုင်ကြပြားဆက်ရတာကိုနှစ်သက်တယ်ဆိုတဲ့အချက်သူမသိတာကကျွန်တော်ဒီပုံနှိပ်ထဲကအတိုင်းအထူးထုတ်စာအုပ်တွေထဲကအတိုင်းစာစီစာကုန်းတွေကိုတစ်ထပ်ထည့်ကြနေအောင်ရေးဖို့ထက်ကိုယ်စိတ်ကူးနဲ့ကိုယ်ရေးရတာကိုပိုကြိုက်တယ်ဆိုတဲ့အချက်တွေပါပဲကျွန်တော်စံစာကြောင်းတက်တယ်စာရီလုတ်တယ်စာရီတင်ရတယ်ကျွန်တော်ရေးတဲ့စာရီတိုင်းမှာအကိုအကကစာအုပ်တအုပ်ထဲရှိတယ်အဲ့ဒီစာအုပ်တအုပ်ထဲကလည်းဆရာယူရတန်မြမလူဘာသာပြန်ဆိုထားတဲ့တမကျန်းစာပဲဖြစ်ပါတယ်ကျွန်တော်စာကြည့်ရိုက်မတက်ဘူးလားကျွန်တော်စာမဖတ်ဘူးလားဆိုရင်စာကြည့်လိုက်တက်ပါတယ်စာဖတ်ပါတယ်ဒါပေမဲ့ copy ကိုရတာကိုကျွန်တော်အရသာသိမ့်မတွေ့ပါဘူးဥပမာယောဘဝတ္ထုမှာရတော့သင်ခန်းစာခေါင်းစဉ်နဲ့ရေးမယ်ဆိုရင်ကျွန်တော်အတွက်ကတော့တမချန်းစာအုပ်ရှိရင်ရပါပြီ။ကျွန်တော်ရေးတယ်၊သွားတင်တယ်၊ထုံးစံအတိုင်းဘယ်တော့မှအမှတ်ပြေမရပါ။ဘာကြောင့်လဲဆိုတော့အောက်ခြေမှတ်စုမှာအချက်လက်အကိုကစာအုပ်တွေမပါလို့ဖြစ်တယ်တဲ့။အချက်လက်တွေနဲ့အထောက်ထားခိုင်လုံမှုတွေကိုလူတွေကနှစ်သက်ကြတယ်။ဒါပေမဲ့ကျွန်တော်ယုံကြည်တာကျွန်တော်တနေ့တခြားပို့ပို့နားလည်လာတာကစစ်မှန်တဲ့ပြောင်းလဲခြင်းစစ်မှန်တဲ့ယုံကြည်ခြင်းစစ်မှန်တဲ့ခရိယံအသက်တာဖြစ်လာဖို့ဆိုရင်အချက်လက်တွေကိုကြားပြီးပြောင်းလဲတာထက်ဘုရားသခင်ရဲ့ချစ်ချင်းမြတ်တာကိုအတွေ့နှလုံးသားထဲကနေခံစားပြီးယုံကြည်တာပြောင်းလာတာအသက်ရှင်တာပိုခိုင်မှမယ်ဆိုတဲ့အချက်ပါပဲအချက်လက်တွေမလိုအပ်ဘူးလို့ကျွန်တော်မပြောပါဘူးလိုအပ်ပါတယ်ဒါပေမဲ့အချက်လက်တွေပေါ်မှာမူတည်ပြီးယုံကြည်အားကိုးတာထက်ဘုရားသခင်ရဲ့ချစ်ချင်းမေတ္တာပေါ်မှာသာအကျွင့်မဲ့ယုံကြည်စေခြင်းပါတယ်။တစ်ပေခန်းကြီး၃အငယ်၁မှာတမန်တော်ကြီးပေတရုကဘုရားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလောလို့တတိပေနှိုးဆော်ထားပါတယ်။ဒီကျမ်းမိုက်ကိုကြည့်တဲ့အခါဆင်ခြင်တဲ့အခါမှာဘုရားသခင်ရဲ့ချစ်ချင်းမေတ္တာကိုကြည့်ရှုဆင်ခြင်ဖို့နှိုးဆော်ထားပါတယ်ဖရာသခင်ကျွန်တော်တို့ကိုဘလောက်ချစ်တယ်လဲဆိုတာကိုကြည်ယုံတသက်မဟုတ်ဘူးစင်ချင်ဖို့ပါတိုက်တွန်းထားပါတယ်အပြစ်သားဘဝရောက်နေတယ်ကျွန်တော်တို့ဒုစရိုက်သားဘဝရောက်နေတယ်ကျွန်တော်တို့ငရဲသားလိုဖြစ်နေတဲ့ကျွန်တော်တို့ကိုဖရာသားလိုပြန်အခေါ်ခံခွင့်ရဖို့ဖရာသားပြန်ဖြစ်လာဖို့ကျွန်တော်တို့ဘာလုပ်ခဲ့ရလို့လဲဘာမှမလုပ်ခဲ့ရပါဘူးဖရာသခင်ကသာလုပ်ပေးခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဘာမှမပေးဆက်ရပဲဖရာသခင်ကသာလည်းကျွန်တော်တို့အတွက်ပေးဆက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဘာအဖိုးခါမှမပေးရပဲဖရာသခင်ကသာလည်းကျွန်တော်တို့အတွက်အဖိုးအခပေးပြီးရွေးနှုတ်ကတင်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ကိုမမေးမြန်းခဲ့ဘူးချစ်ချင်းမေတ္တာကိုအခြေပြုပြီးတော့သာရွေးနှုတ်ခဲ့ပါတယ်။ကဲတင်ခဲ့ပါတယ်။တလောကလုံးမှာရှိတဲ့လူသားအလုံးအတွက်တပါးတည်းသောသားတော်ယေရှုခရစ်တော်ကိုစွန့်ခဲ့တယ်။လူစားတိခံခဲ့တယ်။ဗ ဘယ်လူသားတဦးတယောက်စီကမှအချက်အလက်တွေမတောင်းခဲ့ဘူးဒါပေမဲ့ဒီကနေ့ယုံကြည်သူတွေကတော့ဖျားသခင်ကိုယုံကြည်ဖို့တောင်အချက်အလက်တွေရှာနေသေးတယ်နောင်တရရဖို့တောင်အချက်အလက်တွေစုနေရသေးတယ်ပြောင်းလဲဖို့တောင်အချက်အလက်တွေကိုစောင့်နေရသေးတယ်ဒီတော့လေဆရာတွေကတရားဒေသနာဝင်ခဲ့တဲ့အခါမှာအချက်အလက်တွေကိုစုနိုင်သမျှစုနေရတော့တယ်ဒီကနေ့ယုံကြည်သူတွေကလည်း နောက်ဆုံးတော့ကာလဖေးတန်ကြီးကာလစတဲ့ကာလတွေအကြောင်းကိုအကုန်သိနေကြပြီခက်တာကပျော်တော့ခဏပဲကြောက်ပြီးမကြဘူးဒုံရင်ကဒုံရင်ပြန်ဖြစ်နေတာပါပဲအဲ့ဒါမဆန်းပါဘူးအချက်လက်တွေကိုပဲကြားပြီးဖះရဲ့ချက်ချင်းကိုကြည့်ရှုစင်ကြမှုမရှိလို့ပါဖះသခင်ရဲ့ချက်ချင်းကိုမစင်ကြတော့ဖះကိုယ်ကိုဘယ်လောက်ချက်တလဲဆိုတာမမြင်တော့ဘူးဖះကိုယ်ကိုဘယ်လောက်ချက်တလဲဆိုတာမမြင်တော့ ဖျားသခင်လှုပ်ဆောင်ပေးခဲ့တဲ့ကယ်တင်ခြင်းအမှုကိုနားမလဲတော့ဘူးမခံယူတတ်တော့ဘူးဖျားသခင်ရဲ့ချက်ချင်းမြတ်တာကိုမခံယူတတ်ရင်မခံစားတတ်ရင်အသက်ပါတဲ့ယုံကြည်ခြင်းမဖြစ်တော့ဘူးအသက်ပါတဲ့ခရစ်ယာန်အသက်တာမဖြစ်တော့ဘူးချစ်တော်မိတ်ဆွေအချက်လက်တွေအကြောင်းသင်သိခြင်းရင်လွယ်လွယ်လေးပါအင်မတန်လွယ်တဲ့ကာလကြီးပါဒါပေမဲ့သင်ရတဲ့အချက်လက်တွေကရာနှုန်းပြည့်မှန်တယ်မမှန်ဘူးဆ ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကိုကြည်ရှုစင်ကြံပြီးတိဆောက်တာအကောင်းဆုံးပါ။ဒါကြောင့်လဲဆိုတော့ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကဘယ်တော့မှမပြောင်းလဲပါ။ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကအခိုင်လုံဆုံးပါ။ တဲ့နေကျွန်တော်ဖျားသားလို့ခေါ်ခံရဖို့ဖျားသခင်ဘလောက်ချစ်တယ်လဲဆိုတဲ့အဲ့ဒီဖျားမေတ္တာကိုခံစားတတ်သွားရင်လေဘလို့အချင်းဘလို့အချင်းနီဘလို့အဖြစ်ပြကြုံကြုံဖျားမေတ္တာကြောင့်တည်ငြိမ်နေမယ်ရဲရင်နေမယ်စိတ်ချနေမယ်ဆိုတာကိုသိစေချင်တယ်အချက်လက်အကူအကားတွေမပါပဲကျွန်တော်တို့ကိုချစ်ခဲ့တဲ့ရွေးနှုတ်ခဲ့တဲ့ဖျားသခင်ကိုအကျွမ်းမဲ့ယုံကြည်ဖို့ ဖျားသခင်ထံပြန်တိုးဝင်ဖို့သင်ပါအချက်လက်တွေအကူအကားတွေကိုရှာဖွေနေအောင်ပါလေအချက်လက်တွေမလိုဘူးလို့ကျွန်တော်မပြောဘူးအချက်လက်တွေဟာမယုံကြည်သေးသူတွေအတွက်ဖြစ်ပါတယ်ဖျားသခင်ကိုမသိသေးသူတွေအတွက်ဖြစ်တယ်ယုံကြည်သူတွေအတွက်ခရစ်တော်ကိုသိပြီးသူတွေအတွက်တော့အချက်လက်တွေသိခြင်းမသိခြင်းထက်ဖျားမေတ္တာကိုသိခြင်းကအရေးကြီးဆုံးဖြစ်ပါတယ် ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကိုကြည်ရှုစင်ကြံပြီးကောင်းမွန်လိုက်ပါဖျားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်နာစင်ခွန်အားယူချသူရောက်စီတိုင်းတို့ပေါ်ဖျားသခင်ကောင်းချီးပေးပါစေ